ကချင်ပြည်နယ်ပူတာအိုမြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ KIA အကြားဒီကနေ့နှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။စွမ်ပီယန်ရွာနာမှာဖြစ်ခဲ့တဲ့တိုက်ပွဲမှာတော့စစ်ကောင်စီတပ်ကဇက်တိုက်လေယာဉ်နဲ့ဘုံးကျဲတိုက်ခိုက်ခဲ့တယ်လို့ KIA ဘက်ကပြောပါတယ်။လုံရှာရန်ရွာဘက်ကတိုက်ပွဲမှာလည်းလေကြောင်းရန်ကိုစိုးရင်ပြီးတော့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခတွေပြည်သူတွေဟာတောတောင်လျှို့မြောင်နေတဲ့ပကူထပ်မံပြီးတော့ထွက်ပြေးနေကြရပါတယ်။ပူတာအိုဘက်ကတိုက်ပွဲအခြေအနေရန်ကုန်ကလာတဲ့သတင်းကိုသားညီပြောပြပေးပါရှင်။
မြကျနာပူတာအိုကာလမကြီးပေါ်ကပူတာအိုမြို့နယ်မဝေးတဲ့လုံရှာရန်ကျေးရွာနဲ့ဆွန်ပီယန်ကျေးရွာနီးရှန်ကက်ဘွန်တပ်စခန်းနေရာတွေမှာဒီနေ့ဖေဖော်ဝါရီလ22ရက်နေ့တိုက်ပွဲတွေဖြစ်ခဲ့တာပါဆွန်ပီယန်ရွာနီးတိုက်ပွဲအတွက်မှာစစ်ကောင်စီတပ်ဖက်ကဂျက်တိုက်လေယာဉ်နဲ့လာရောက်ပုံကျဲတိုက်ခိုက်တာတွေရှိခဲ့တဲ့အကြောင်းကချင်ပြည်နယ်လက်နက်ကန် KIA ရဲ့တင်ကြားတောင်ကန်ဗိုလ်မှူးညော်ဘူးကဗီဒီယိုကိုပြောပါတယ
်ဒီနေ့ပေါ့နော်ဟိုကလုံရှာရနဲ့စမ်းကြရွာအဲ့ဒီကြားထဲမှာလည်းဒီလိုရင်ထိုက်တိုက်ပွဲဟာဖြစ်တယ်ဆိုတာသိဖို့လာတာရှိပါတယ်။နောက်ညနေ7နာရီဒီဝန်ကျင်နောက်ကျမှာပါ။ဟိုရှင်ကပ်ပုံမှာလည်းလေကြောင်းကလည်းလာမှတိုက်ခိုက်တယ်ဘုံကျဲတယ်ဆိုတော့ကြားပါတယ်။ကျွန်တော်စုံစမ်းရတာကတော့တချင်ကဖြစ်ပါတယ်။ဒါမဲ့ချက်ကအချက်လင်ကတော့မစည်းလို့ကြားရပါတယ်
။ဒီတိုက်ပွဲအချိန်ကိုလောလောဆယ်မသိရသေးဘူးလို့ဗမုညောဘူးကပြောပါတယ်။စစ်တပ်ကဒီကြောင်ကတိုက်ခိုက်ခဲ့တဲ့ဆွန်ပီယန်ကျေးရွာနီးရှန်ကက်ပွန်စခန်းမှာတိုက်ပွဲဖြစ်နေတာဒီနေ့အင်္ဂါနေ့ဆိုလို့ရှိရင်9ရက်ရှိဖြစ်ပါတယ်။မြန်မာစစ်တပ်နဲ့ KIA တပ်တွေနောက်ထပ်တိုက်ပွဲဖြစ်ခဲ့တာကတော့လုံရှာရန်နီးပါဖြစ်ပါတယ်။တိုက်ပွဲဟာမနေ့9နိုင်ဝင်ကျင်လောက်ကစပြီးတော့တနိုင်နီးပါလောက်ကြာခဲ့တာပါ။ဖေဖော်ဝါရီလ10ရက်နေ့ကလေးကလုံရှာရန်ရွာနီးမှာတိုက်ပွဲဖြစ်နေတာကြောင့်ရွာသူရွာသားအများစုကတောတောင်တွေဘက်ကိုထွက်ပြေးပုန်းခိုနေရပါတယ်။ဒီနေ့တိုက်ပွဲဖြစ်ပွားချိန်မှာပုံပြီးတော့ဘေးကင်းနိုင်တဲ့တောတောင်ရှုံမြောင်တွေဘက်ကိုထပ်မံတင်းရှောင်နေရတဲ့အကြောင်းဒီကံမျိုးသမီးတူကအခုလိုပြောပါတယ
်ဒီမနက်9နာရီလောက်ပါဟုတ်တယ်ကြာ9နာရီလောက်ရှိရခဏလေးတည်းဟွာလေးလုံချာရံနဲ့ဟိုသမိုင်းကျိုးကျော်လောက်ဝေးတယ်ယူအကနေပေါ့ဒါမဲ့အဲ့မှာလေးယူတော့ရှိအခုတော့မှတောင်းတဲ့နေလားဘယ်လေးရင်လေးဟွာပုံးဒီအဲ့လိုမျိုးကြောက်လို့လေဟိုတောက်ကြွားမှာအဲ့လိုယူဖက်မှာအဲ့လိုဟောလက်လက်ကြီးကြီးပြည့်နေတယ်နော်ကတောင်းတောင်းကြတဲ့နေ
ခုလိုမျိုးပူတာအိုမြို့မှာတိုက်ပွဲတွေပြင်းထန်နေတာကြောင့်မလို့ KIA ကဒီချီနာပူတာအိုလမ်းကိုလက်ကုံထိပိတ်ထားလိုက်တယ်လို့ဒေသခံတယောက်ကပြောပါတယ်ဖေဖော်ဝါရီလ10ရက်နေ့ကစတင်ပြီးတော့ KIA PDF ပူပေါင်းတပ်တွေဟာပူတာအိုမြို့နယ်တွင်းကစစ်ကောင်စီတပ်စခန်း300ကိုတိုက်ခိုက်ခဲ့ပါတယ်။3ရက်နေ့မှာတော့ဆွန်ပီယန်ကျေးရွာကိုစစ်ကောင်စီဘက်ကလေကြောင်းကနေပြီးတော့တိုက်ခိုက်ခဲ့တဲ့နောက်လုံရှာရန်နဲ့ဆွန်ပီယန်ကျေးရွာဘက်ကဒေသခံ9000ကျော်ဟာတောတောင်တွေအတွင်းမှာပုန်းရှောင်နေကြရပါတယ်စစ်ကောင်စီတပ်ဘက်ကစစ်ရင်အားတိုးမြင့်နေတာကြောင့်ဓာမိတ်ရပိုင်းတွေအတွက်မှာတိုက်ပွဲတွေဆက်ဖြစ်လာနိုင်တယ်လို့ KIA ဘက်ကသုံးသပ်ထားပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးမြင်းမြန်နိုင်မှုစစ်ကောင်စီပြောရေးစုခွင့်ရှိသူကိုဆက်သွယ်ခဲ့ပြီးမှဆက်သွယ်လို့မရခဲ့ပါဘူးခင်ဗျ။